ရခိုင်တပ်မတော် AA ကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလဝမြို့နယ်တန်တောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့နှစ်ဦးဒီကနေ့ညနေပိုင်းမှာပြန်ပြီးတော့လွတ်မြောက်လာပါတယ်။ဘာသာရေးခေါင်းဆောင်တွေကလာပြီးတော့ရွေးယူဖို့ AA ဘက်ကကန့်လန့်လာခဲ့ပြီးတဲ့နောက်အခုလိုပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အဖမ်းခံရသူနှစ်ဦးအနေနဲ့ညှဉ်းပန်းမှုမခံရပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိနေတယ်လို့တွားရောက်ကြည့်ရှုခဲ့တဲ့ရမီရဖာတူကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဖမ်းဆီးခံရတဲ့ပလဝမြို့နယ်တန်ထောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှူးသူနှုတ်ကိုအမခန်နဲ့လာရောက်ရွေးယူဖို့အေးအေးဘက်ကကန့်လန့်လာပြီးနောက်ဘာသာရေးခေါင်းဆောင်နှုတ်ကလည်းတွားရောက်ခေါ်ယူဆောင်လာတယ်လို့တန်ထောင်ရွာရမီရဖတ်သူဖြစ်တဲ့ပူရူနေကပြောပါတယ
်ခုလေးရောက်လာတဲ့9နာရီအထုတ်ခလေးပေါ့နော်တိုင်းကျမှာပါပဲသူတို့ကဟိုတည်းကလာကန့်လန့်တယ်ပူတော်ကြီးတွေနဲ့ရမီရဖတ်လာကြီးပါဆိုမှကန့်လန့်လာအဲကန့်လန့်လာတော့အဲပူတော်ကြီးတွေပါကနေမှသွားကြီးတယ်
ဟုတ်ကဲ့ပုရုနေရေသူတို့ကိုပြန်လှုပ်ပေးဖို့အတွက်ပေါ့နော်အေဘက်ကနေဘယ်လိုသတိပေးတာမျိုးရှိတယ်လို့ကြားမိပါလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်အသိစိတ်မရှိရသေးဘူးသူတို့ကလည်းစိတ်ပင်ပန်းနေတော့လေကျွန်တော်မေ့ဖို့ကလည်းသူတို့အားနာတယ
်သူတို့ကိုညှဉ်းပန်းနှိပ်စက်တာမျိုးခံရတယ်လို့ပြောဆိုတာတွေကြားမိသေးလားခင်ဗျာ
ညှဉ်းပန်းနှိပ်စက်တာတော့ရှိတော့သူတော့ထင်တယ်ကျန်ကျမမှာတော့ကျန်ကျမမှာတော့တွေ့ရတော့စိတ်ဆိုင်ဆိုင်ရတော့ထိခိုက်ပါလေဒီတော့လည်းမအဲ့လိုနေတုံးရဲ့အနေရတယ်ဆိုတော့စိတ်ဆိုင်ဆိုင်ရတော့ထိခိုက်မှုတော့ရှိမှာပဲ
တန်ထောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့နှုတ်အဖမ်းဆီးခံရပြီး9ရက်ကြာဒီကနေ့မှာအေအေဖွဲ့ကနေဘူးစင်ရွာဘက်မှာပြန်လည်လှုပ်ပေးခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကရခိုင်လက်နက်ကန်အေအေဖွဲ့ကနေပလဝါမြို့နယ်တန်ထောင်ကျေးရွာရဲကင်းစခန်းမှုစလိုင်းဘီဖာနဲ့ကျေးရွာအုပ်ချုပ်ရေးမှုဦးချမ်းဟော်တို့ကိုဖမ်းဆီးသွားခဲ့ပြီးရဲစခန်းကိုလည်းတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော်ဘက်ကတော့ရဲစခန်းမှုအနေနဲ့ကျေးရွာသားတွေပေါ်မှာနိုင်ထက်စီနေမှုတွေပြုလုပ်နေတဲ့အတွက်ပညာပေးအစ်အနေနဲ့ဖမ်းဆီးခေါ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ကျေးရွာသားသူဖြစ်တဲ့ခိုင်တူဝန်ကတော့အခုလိုလွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းဆိုပါတယ
်ဘာလို့ဖြစ်ဖြစ်ဒီအတင်းတွေခွင့်နဲ့ပြန်လွတ်မြောက်လာတာဟောကကျွန်တော်ကပြင်နေပါတယ
်ချင်းမြင့်နဲ့ပလဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ရှင်းလင်းဝါနဲ့ခမောင်းဝါကျေးရွာအုပ်စုကဒေသခံရွာရာ800ကျော်ဟာဘင်္ဂလားဒေ့ရ်နယ်စပ်နဲ့နီးစပ်ရွာကျေးရွာတွေမှာခိုးလုံနေရပါတယ်တိုက်ပွဲဖြစ်စဉ်တွေနှစ်ဖက်တပ်ဖွဲ့တွေကနေရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ရှင်းလင်းဝါကျေးရွာထက်ပတ်တိုက်ပွဲဖြစ်ပွားပြီးနေမြေခံမြန်မာစစ်တပ်ကနေကျေးရွာသား3ဦးကိုဖမ်းဆီးမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ရခိုင်ပြည်နယ်ကြောက်တော်ဘက်ကိုတင်းချောင်လာတဲ့ရှင်းလင်းဝါရွာသား26ဦးကိုတပ်မတော်ကနေဒီလ4ရက်နေ့မှာမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပြီး73ဦးပြန်လည်လွတ်မြောက်ခဲ့ပေမဲ့လက်ရှိ73ဦးအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ